ရခိုင်နဲ့ကချင်ပြည်နယ်တို့မှာအကြမ်းဖက်မှုတွေတိုးလာနေတဲ့အပေါ်မှာအထူးစိုးရိမ်တဲ့အကြောင်းနောက်ရခိုင်မှာ9နှစ်ကြာလာပြီဖြစ်တဲ့မွတ်စလင်ဒုက္ခသည်စခန်းတွေရဲ့အခြေအနေဟာဆိုးရွားပြီးလက်တင်ခံနိုင်စရာမရှိဘူး။အိုးအိမ်စွန့်ခွာထွက်ပြေးရသူတွေပြန်လည်အခြေချရေးမှလည်းသူတို့ဆန္ဒနဲ့အညီဖြစ်ရမယ်လို့ကုလသမဂ္ဂအရေးပေါ်ကူညီကယ်ဆယ်ရေးဆိုင်ရာဒုတိယညှိနှိုင်းရေးမှူးယူဆအာဆူလာမူလာကပြောဆိုလိုက်ပါတယ်။6ရက်ကြာမြန်မာနိုင်ငံခရီးစဉ်အတွင်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးလူသားချင်းစာနာထောက်ထားမှုဆိုင်ရာကိစ္စရေရှည်ဖြည့်ရှင်းချက်ထွက်ပေါ်လာရေးအတူပူးပေါင်းဆောင်ရွက်နိုင်ခြေတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။မတ်သိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်နဲ့အရေးပေါ်ကူညီကယ်ဆယ်ရေးဆိုင်ရာဒုတိယညှိနှိုင်းရေးမှူးအာဆူလာမူလာရဲ့မေလ9ရက်နေ့ကနေ14ရက်နေ့အထိ6ရက်တာမြန်မာခရီးစဉ်အတွင်းမှာတော့ရခိုင်နဲ့ကချင်ပြည်နယ်ကိုတွားရောက်ပြီးဒုက္ခသည်တွေတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့နေပြည်တော်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အပါအဝင်တာဝန်ရှိသူတွေနဲ့လည်းရခိုင်ကချင်နဲ့ရှမ်းပြည်နယ်တွင်ကအိုးအိမ်စွန့်ခွာထွက်ပြေးရသူတွေအရေးဆွေးနွေးခဲ့ပါတယ်။နိုင်ငံတော်ကပြည်ပခန့်တန်းခံရသူတွေအကာအကွယ်မဲ့သူတွေကိုကာကွယ်ပေးရင်းနဲ့လူသားချင်းစာနာထောက်ကူမှုဆိုင်ရာအကူအညီတွေရေရှည်ရရှိရေးလိုအပ်ချက်တို့ကိုအလေးပေးတိုက်တွန်းခဲ့ပြီးအိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေအရေးရေရှည်ဖြည့်ရှင်းချက်တည်းထွက်လာဖို့အနာပိုင်တို့အနေနဲ့သက်ဆိုင်သူတွေဘေးတင်သူတွေနဲ့အတူဆက်လက်ဆောင်ရွက်ဖို့လည်းပြောဆိုခဲ့တာပါရခိုင်လက်နက်ကင်တပ်အေအေနဲ့တပ်မတော်ကြားတိုက်ပွဲတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေနဲ့တော့မစ်မူလာတွေ့ခွင့်မရခဲ့ပါဘူးဒါပေမဲ့ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်တွင်းမှာအရက်သားတွေကိုအကာအကွယ်ပေးရေးသက်ဆိုင်သူတွေအလုံးတာဝန်ခံကြဖို့တိုက်တွန်းခဲ့ကြောင်းလဲကုလသမဂ္ဂအတွင်းမှုချုပ်ရဲ့လက်ထောက်ပြောခွင့်ရဖာဟင်ဟတ်ကပြောပါတယ
် Ms. Muller said that she remains extremely concerned about the upsurge in violence in Rakhine and Kachin states
ပြည်ကြတဲ့6လအတွင်းလူပေါင်း3000ကျော်အိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ကြရတဲ့ရခိုင်နဲ့ကချင်ပြည်နယ်အတွင်းမှာအကြမ်းဖက်မှုတွေပြင်းထန်လာတဲ့အပေါ်အထူးစိုးရိမ်စရာဖြစ်ကြောင်းမစ်မူလာကပြောပါတယ်ရဲသားတွေကိုအကာအကွယ်ပေးဖို့နဲ့လူသားချင်းထောက်ကူမှုတွေကိုဝင်ရောက်ခွင့်ရဖို့တပ်ဆိုင်သူအလုံးအနေနဲ့နိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေတွေကိုလိုက်နာကြဖို့လဲသူကတိုက်တွန်းပါတယ
်အခုနောက်ပိုင်းအိုးအိမ်ဆွန့်ခွာထွက်ပြေးရမှုတွေမှာလိုအပ်ချက်တွေကိုနောက်6လစာဖြည့်ဆည်းနိုင်ဖို့အတွက်လဲရန်ပုံငွေရမယ့်နည်းလမ်းတွေကိုကုလသမဂ္ဂလူသားချင်းစာနာထောက်ကူမှုဆိုင်ရာယုံလက်အောက်ကအရေးပေါ်တုံ့ပြန်ကင်တွယ်ရေးရန်ပုံငွေအဖွဲ့နဲ့မြန်မာလူသားချင်းစာနာထောက်ကူမှုဆိုင်ရာရန်ပုံငွေအဖွဲ့ MHF တို့စဉ်စားသုံးသပ်နေကြောင်းလည်းပြောပါတယ်။အိုးအိမ်စွန့်ခွာထွက်ပြေးရသူတွေအနေနဲ့သူတို့စာနာအလျောက်ဘေးကင်းလုံခြုံမှုရှိရှိလူကုန်သိက္ခာနဲ့အညီဌာနေပြန်ခွင့်ဒါမှမဟုတ်လေသူတို့စိတ်ကြိမ်နေရမှာပြန်လဲအခြေချခွင့်ကိုလည်းမစ်မူလာကအလေးပေးဆွေးနွေးခဲ့ကြောင်းခီးစဉ်အပြီးထုတ်တဲ့ကုလသမဂ္ဂလူသားချင်းစာနာထောက်ကူမှုဆန်ရယုံရဲ့ကြီးညာချက်မှာဖော်ပြပါတယ်။ရခိုင်နဲ့ကချင်ပြည်နယ်ကိုကိုယ်တိုင်သွားခဲ့တဲ့မစ်မူလာကဘာတွေတွေ့ရှိခဲ့တယ်လဲဆိုတာကိုလည်းကုလသမဂ္ဂအကျွေးမှုချုပ်ရဲ့လက်ထောက်ပြောခွင့်ရဖာဟင်ဟတ်ကအင်ကာနေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်။
More than 270,000 people are internally displaced, including the 128,000 Rohingya and Kamaan people who remain confined.
ရခိုင်ပြည်နယ်တွင်းကစခန်းတွေထဲမှာကန့်တက်ခံထားရတဲ့ရိုဟင်ဂျာနဲ့ကမန်လူဦးရေ 38,000 အပါအဝင်လူပေါင်း 38,000 ကျော်ဟာနိုင်ငံတွင်းအိုးအိမ်စွန့်ခွာနေထိုင်နေကြရုံပဲဖြစ်ပါတယ်။စခန်းတွေပိတ်သိမ်းမှုတိုင်းမှာလွတ်လပ်စွာသွားလာခွင့်ဝန်ဆောင်မှုတွေရရှိခွင့်နဲ့အလောက်ကင်ခွင့်လန်းတွေတိုးတက်ရရှိမှုတွေရှိစေရမယ်လို့မစ်မူလာကအလေးပေးပြောပါတယ်။စခန်းပြင်မှာနေကြတဲ့ရိုဟင်ဂျာတွေလည်းအလွန်အမင်းအခက်တွေ့နေကြတော့မှဖြစ်ပြီးတော့သူတို့အတွက်လည်းအခုလိုဆောင်ရွက်ပေးမှာဖြစ်တယ်လို့သူကမှတ်ချက်ပေးပါတယ်။နောက်ထပ်ဆောင်ရွက်ဖို့သူတိုက်တွန်းတဲ့အချက်ကတော့အိုးအိမ်ဆွန့်ခွာထွက်ပြေးရမှုတွေအကာအကွယ်မဲ့မှုတွေရဲ့ဇင်းမြစ်ကိုဖြည့်ရှင်းနိုင်ရေးရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲဖော်ဖို့ဖြစ်ပါတယ်
။နိုင်ငံတော်အိုးအိမ်ဆွန့်ခွာထွက်ပြေးနေရသူ 28,000 အရေးဖြည့်ရှင်းဖို့မြန်မာအစိုးရကအမျိုးသားမဟာဗျူဟာတရက်ချက်မှဆောင်ရွက်နိုင်ရေးလုပ်နေတာတွေကိုကြိုဆိုကြောင်းအိုးအိမ်စွန့်ခွာထွက်ပြေးရမှုရဲ့ဈေးမြစ်ကိုဖြည့်ရှင်းနိုင်ရေးလက်တွေ့အကောင့်ထဲဖော်ဖို့အရေးကြီးကြောင်းခီးစဉ်အပြီးထုတ်တဲ့ကြေညာချက်မှပြောဆိုထားပါတယ်။အိုးအိမ်စွန့်ခွာထွက်ပြေးရသူတွေစီကိုတွားရောက်အခုညီပေးခွင့်ရရေးကန့်သက်ချက်တွေလှုပ်ထုံးလုံနည်းတွေကရှုပ်ထွေးလွန့်တယ်လို့အခုညီပေးရဆောင်ရွက်နေသူအများပြားထံကကြားသိရပြီး အကူအညီပေးရမှာလွယ်ကူအောင်လုပ်ပေးဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်ကချင်ပြည်နယ်ထဲကအခြေအနေတွေအခက်အခဲတွေရှိနေစေဆိုပေမဲ့လူသားချင်းစာနာကူညီမှုဆန်ရဆောင်ရွက်ချက်တွေအပေါ်မှာတော့တိုးတက်မှုတွေရှိကြောင်းနဲ့တပ်မတော်ဘက်ကရှမ်းနယ်ကချင်ပြည်နယ်တို့မှာတစ်ဖက်သားအပြစ်ခတ်ရစင်းမှုအပေါ်မှာကြိုဆိုကြောင်းနောက်ထပ်ထပ်တိုးဖို့ကိုလည်းမျှော်လင့်ကြောင်းကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်မူလာကကြေညာချက်မှာပြောဆိုထားပါတယ်ရှင်